မိုးရင်းကာလဖြစ်လို့လမ်းခီးအခက်အခဲနောက်ပြီးတော့အစစ်ဆေးတွေကများတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့ကရာနဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေဟာဆန်နဲ့စားနပ်ရိက္ခာအခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်။လောလောဆယ်မှာတော့အဲ့ဒီစစ်ဆောင်ဒုက္ခသည်တွေကိုဆန်နဲ့စားနပ်ရိက္ခာထောက်ပံ့တာတွေရပ်ဆိုင်းနေပြီးအဲ့ဒီအစားငွေကြေးထောက်ပံ့ပေးနေရပါတယ်။မုံကိုမြို့ကစစ်ဆောင်ဒုက္ခသည်တွေအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညူပြောပြပေးပါရှင်။
စစ်ကောင်စီတပ်နဲ့ MNDAA ကုကံတပ်ဖွဲ့ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မုံကိုမြို့နီးကျေးရွာတွေကဒေသခံ900ကျော်ဟာပြီးခဲ့တဲ့နှစ်လပိုင်းလောက်ခေတ်ကမုံကိုမြို့မှာခိုလုံနေရတာဖြစ်ပါတယ်။ဒီစစ်ပြေးဒုက္ခသည်တွေကို WFP ကမ္ဘာစစ်နေခါအဖွဲ့အပါဝင်တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနောက်ဘာသာရေးအသင်းအဖွဲ့တွေကဆန်စစ်နေခါနဲ့အခြားသုံးဆောင်တွေကူညီထောက်ပံ့ခဲ့တာရှိပေမဲ့ဒီလပိုင်းမှာတော့ကူညီထောက်ပံ့တဲ့အဖွဲ့အစည်းတွေနည်းလာပါတယ်။ဒီလိုမျိုးထောက်ပံ့တွေညော်နေလာတာနဲ့မိုးရင်းကာလသွားလာရေးအခက်အခဲမှုတွေကြောင့်လာမယ့်လတွေမှာတော့ဆန်အခက်အခဲနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်းဒီသာတွင်စစ်ရှောင်းတွေကိုကူညီဆောင်ရနေသူတူကပြောပါတယ
်အခုလောလောဆယ်တော့တခြား WSC တွေရောခါနက်ခက်အခဲတွေကဆောင်သွားလာဖို့ဖြစ်တယ်နော်သူတို့ကျွန်တော်ကလာတဲ့ဒီဆန်ရတဲ့အခက်အခဲရှိတော့ဆန်နာသားဒီငွေကြေးပဲသူတို့ကနိုင်ငံပတ်စံနေကူညီမယ်လို့တော့ပြောတယ်ကျွန်တော်တို့ကအရင်တို့တိတိယယောက်အကြီးတော့စိတ်မကူကြီးဝိနေဘုန်းနဲ့တွေ့ရအခုလည်းမိုးကလည်းကြံကြလာပြီနော်ဒီကဟောဆန်းအခက်ခဲတွေကရှိကောင်းရှိနိုင်တယ်
အချာကူညီအဖွဲ့စည်းကတာဝန်ရှိသူတူကလည်းမုံကိုကိုစနေရခါပို့ဆောင်ရေးအတွက်ကြုံတွေ့နေရတဲ့ခက်ခဲကိုအခုလိုပြောပြပါတယ
်ဒီဆောက်ပို့ရင်အခက်ခဲကအခုအန်တန်တဲ့ခါကျတော့အခုမူတင်လက်ရှိတဲ့ခါကျတော့အဲဒီကာလန်စင်ဂျီရှိရပြီးစစ်စစ်ရှိရအဲဒါဆန်တင်ပြီးဆိုတော့ပို့ရစ်ချင်တာပေါ့နော်ဆန်နေနေနေဆိုအားကြောရနေနော်ဒီပို့ဆောင်စီပီတီရပါစီအရန်ဒီတက်တော့လေအလိုရရှိဟုတ
်အတိကချက်ကတော့ကိုကန့်ဖွဲ့ရိခာမရအောင်လို့စစ်ကောင်စီဘက်ကပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းသုံးသပ်ကြပါတယ်ဆန်နေရိခာမထောက်ပံ့တာ3လလောက်ရှိပြီဖြစ်ကြောင်းနဲ့ WFP ကမ္ဘာဆန်နေရိခာဖွဲ့ကလူတအူးကိုတလရိခာဖို့3000ငွေပေးထားပြီးတော့အပြင်ကနေဆန်ကိုဝယ်စားနေရတဲ့အကြောင်းမုံကိုမျိုးပေါ်ရောက်တဲ့စစ်ဆောင်တူကပြောပါတယ
်ဒီမှာမတူးတော့မပေးတော့ဆိုအန်ဒီဘောနာကွာတို့ဝယ်စားနေတာပေါ့နော်ဆိုပါနဲ့ WFP ဆလာတဲ့အဲ့ဒီစားတော့တလားအခါတော့တို့ကစားနေလားပြတ်လုံးလုံးခိုင်းအမလို့တော့ဖတ်ပန်းလို့သိရတာပေါ့နော်အဲ့ဒါကလည်းစံဝဲပြီးတော့စားတာပေါ့အဲ့ဒီပေါ့ဟုတ်တလားတစ်ခါလာပုံမှန်ရပါတယ်ဟုတ်မှန်တကယ်စားမှဆိုတော့လုံးလုံးမသိမရှိပါဘူးပေါ့နော်မစားနေနေပပစားတာလည်းဟိုစံဝဲစားတာပေါ့
မုံကုံမြို့ကိုပြင်ပစံသေးမှုပိတ်ပင်ထားတာပြင်တရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသထွက်စံကိုပဲအဓိကရှာဖွေဝယ်ယူနေကြရတယ်လို့လည်းပြောပါတယ်လက်ရှိချိန်မှာတော့စစ်ဆောင်ပြည်သူ900ကျော်ဟာမုံကုံမြို့ပေါ်မှာရှိတဲ့ဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာဖွင့်ထားတဲ့ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြရပါတယ်ဒီလပိုင်းတွေအတွင်းမုံကုံဒေသဘက်မှာတိုက်ပွဲဖြစ်ပွားတာငြင်းသက်နေပေမဲ့မုံပေါ်ဘက်မှာတိုက်ပွဲတွေဖြစ်နေသလိုပဲဒေသအတွင်းစီးရဲတက်မှမှုတွေဆက်ပြီးတော့ရှိနေတာကြောင့်စစ်ပြေးဒုက္ခသည်တွေဟာနေရာမပြတ်နိုင်ပဲရှိနေပါတယ်ခင်ဗျာ